ဂိုင်းတိုင်းခင်ဦးမြို့နယ်ထဲမှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာစတိုက်ပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းထိုးကြီးမြို့နယ်တဲကကြေးရွာတွေမှာလည်းစစ်တပ်စခန်းတွေတိုက်ခိုက်ခံရတာရှိပြီးလေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစောမှုကျော်ကပြောပြပေးပါောင်းမြ။
စကိုင်းတိုင်းခင်ဦးမြို့နယ်တဲကကြေးရွာတွေကိုဩဂုတ်လ29ရက်နေ့ညပိုင်းနဲ့30ရက်နေ့မနက်ပိုင်းတွေမှာနှစ်ရက်ဆက်တိုင်းလေကြောင်းကနေတိုက်ခိုက်ခံခဲ့ရပြီးအရသားတွေထိခိုက်တာတွေရှိခဲ့ပါတယ်။ခင်ဦးမြို့နယ်တဲကကြေးရွာတွေဖြစ်တဲ့မတောင်ကြီး၊ရွှေသာပင်၊ပင်တင်၊စီပုဒ္ဓရာစတဲ့ကြေးရွာ900ထက်မနည်းဟာဩဂုတ်လ18ရက်နေ့ကနေ30ရက်နေ့အထိ73ရက်အတွင်းလေကြောင်းတိုက်ခိုက်မှုရှိချင်းပြုလုပ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်တဲ့လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေတွေကိုစစ်ပေးဆောင်ကူညီပေးနေသူတူကအခုလိုပြောပါတယ်
။ပထမဆုံးကြားချက်ခံရတော့မရောင်းကြီးချွေတာပြီးတော့ကအိုးကန်ကြီးနောက်တော့မုံလာပေါ့ဗျာ။ပြီးနေဒီဟုတ်တရားပဲပလက်စိန်ကအဲ့ဒီကနှစ်ချိန်ပေါ့ဗျာမနေရပါတော့။ဒီနေ့မနေ့ကအဲ့ဒီနေ့လေးနိုင်ခွဲလောက်လဲစစ်ပုဒ်တရားတစ်ချိန်ဆက်ပြပြီးတော့ပလက်စိန်နဲ့စောကြီးတို့ပဲတခါတစ်ချိန်ဆက်ပြတယ်ဗျာ။ဘုံလုံးပေါင်းဒီသတ္တဝေကူတို့ရှိချင်းပြသွားတယ်အဲစပုတ်ပြမှာတစ်ချိန်ကြီးခံသွားတယ်ဘုရားလေအိမ်သုံးလုံးပြတ်ပြီးသွားတယ်ဗျာလူသမီးဒီတော့ပါရဒါရ၄ရောက်ပေါ့ဗျာ
စီပုတ်ဒရာကိုဩဂုတ်လ29ရက်ညပိုင်းကထတ်ဆင့်ပောက်ကွဲတဲ့ဘုံသီးတွေနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဩဂုတ်လ30ရက်နေ့မနေ့ပိုင်းမှာတော့ပေါင်900ဘုံနှလုံးနဲ့တိုက်ခိုက်ခံရတာလို့ကိုတိုင်တွေ့ကြုံခဲ့ရတဲ့စီပုတ်ဒရာခြေရွာသားတွေကပြောပါတယ်ဒီကြောင်ကတိုက်ခိုက်ခံရချိန်မှာခြေရွာတွေမှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကညောင်ဦးပိုင်းနဲ့မနက်အစောပိုင်းတွေမှာအများဆုံးဘုံကျဲတိုက်ခိုက်တာလည်းဖြစ်ပြီးနောက်ထပ်လေကြောင်းတိုက်ခိုက်တာတွေရှိနိုင်တဲ့အတွက်ခြေရွာတာဝန်ရှိသူတွေကဘုံခိုခြင်းတွေမှာပြောင်းရွှေ့နေဖို့အသိပေးတာတွေလုပ်နေပါတယ်။ဒီကြောင်တိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့တစုံတရာမရှိသေးပါဘူး။ငင်းကြံခရိုင်အထူးစစ်စင်ရေးအနေနဲ့ရန်ကုန်မန္တလေးအမြန်လမ်းနဲ့တမိုင်ခွဲဝေးတဲ့ကုတ်ကိုစည်းကျေးရွာဖုန်ကြီးကျောင်းမှာတက်ဆွဲနေတဲ့စစ်တပ်ကိုဩဂုတ်လ29ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးညနေပိုင်းမှာစစ်တပ်ဘက်ကကုတ်ကိုစည်းကျေးရွာအပြင်တိုက်ပွဲဖြစ်တာမရှိတဲ့စူးရစ်ကုန်းကျေးရွာကိုလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လေကြောင်းကတိုက်ခိုက်ခဲ့တဲ့အချိန်တွေကိုနှထိုးကြီးမျိုးကန်တူကအခုလိုပြောပြပါတယ်
။ဆောင်းနိုင်ပြေလာပါဗျ။သူရဲ့ကောင်းတဲ့ကုတ်ကူကြီးဟုတ်တော့ကုတ်ကူကြီးရတော့ဖြစ်တယ်။အတိုင်ဝက်ဖြစ်သွားပြီးတော့အစ်စ်ကိုပေါ်လာသူကလေကြောင်းနဲ့မလာဘူးလေမလာဘဲနဲ့ညနေ6နာရီမှလာဖြစ်သွားတာလေ
။ကုတ်ကူကြီးခြေရတိုက်ပွဲအတွင်စစ်တပ်ဘက်ကတည်ဆုံးတာရှိခဲ့ပြီးဗိုလ်ကြီးအဆင့်တဦးနဲ့တပ်သားတဦးကိုဖမ်းဆီးရမိခဲ့ပြီးလက်နက်တွေလည်းသိမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်။ကုတ်ကူကြီးနဲ့စူးရစ်ကုန်းခြေရတို့ဟာငါးမိုင်ထက်မနည်းဝေးပြီးလေကြောင်းတိုက်ခိုက်ခံရတာကြောင့်စူးရစ်ကုန်းခြေရွာကနေအိမ်တစ်လုံးမိလောင်ပျက်စီးသွားပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ကြရပါတယ်။ဩဂုတ်လ19ရက်နဲ့20ရက်တို့မှာနှထိုးကြီးမြို့နယ်တွေကလက်ဝဲမြင်းနီကွမ်းအောင်စတဲ့ခြေရွာတွေမှာလည်းလေကြောင်းတိုက်ခိုက်ခံရပြီးနှစ်ဦးတေဆုံးက6ဦးထက်မနည်းဒဏ်ရာရှိခဲ့ပါတယ်။ဒဏ်ရာရရှိခဲ့တဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်ပြီးတိုက်ပွဲဖြစ်တာမရှိဘဲဒီကြောင်တိုက်ခိုက်ခံရတာလို့ဒေသခံတွေကပြောပါတယ်။